မလေးရှားနိုင်ငံပိုင်း 1MTV လုပ်ငန်းကြီးကနေဒေါ်လာဘီလီယံလက်ချီအလွှဲသွားမှုရှုပ်ထွေးပုံနဲ့ဆက်နေပြီးဝန်ကြီးချုပ်နာဂျီဘရာဇာဟာနောက်ထပ်မှုတွေနဲ့ရင်ဆိုင်နေရပါတယ် 1MTV လက်အောက်ခံလုပ်ငန်းကတစ်ခုဖြစ်တဲ့ SRC International ကနေကိုယ်ပိုင်ပန်စင်းတဲ့ကိုဒေါ်လာ10,000လွှတ်ပြမှုပါဝင်ငွေမဲခေါ်ချမှုအမှု3မှုနဲ့ဒီနေ့နောက်ထပ်ဆွဲချက်တင်ခံခဲ့ရတာပါအမှုတမှုရင်းစည်အတွက်ပြည်မှုတင်ရှားရင်တော့အမြင့်ဆုံးထောင်နှံ15နှစ်အထိကြက်ခံရနိုင်လို့ခိုးယူခဲ့တဲ့ငွေကြေးပမာဏရဲ့50ဆထက်မနည်းတဲ့ဒဏ်ငွေပေးဆောင်ရမှာလည်းဖြစ်ပါတယ်ဒီနေ့တရားခွင်မှာတော့ဝန်ကြီးချုပ်ဟောင်းကဆွဲချက်တွေအလုံးတွေအပြည့်မရှိကြောင်းရှောက်လဲခဲ့တာပါအသက်64နှစ်အရွယ်ဝန်ကြီးချုပ်နာချက်ကိုတော့ပြီးခဲ့တဲ့လတည်းမှာပဲယုံကြည်အားနဲ့မှုကိုဖောက်ပြမှုနဲ့ရာဇဝတ်ကြောင်းရသုံးမှု 1MTV လုပ်ငန်းကြီးကနေအလွဲသုံးစားမှုနဲ့ဆက်နွယ်တဲ့အမှုတမှုနဲ့တရားစွဲထားတာဖြစ်ပါတယ်အစိုးရမှဆွဲဆိုထားတဲ့အမှုမှုရင်းစီကလည်းပြည့်မှုထင်ရှားခဲ့မယ်ဆိုရင်အမြင့်ဆုံးထောင်နဲ့အနည်း20ထိကြာခံရနိုင်ပါတယ်အစိုးရဆွဲဆိုထားတဲ့အမှုတွေမှာလည်းအပြည့်မရှိကြောင်းဝန်ကြီးချုပ်ဟောင်းကရှောက်လဲထားပါဝန်ကြီးချုပ်ဖြစ်တာဝန်ယူစဉ်မှာတည်ထောင်ခဲ့တဲ့1MTV လုပ်ငန်းကြီးကအလွဲသုံးစားမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာတော့ဝန်ကြီးချုပ်ဟောင်းနာချစ်ကိုအဓိကစုံစမ်းနေတာဖြစ်ပါတယ်အမေရိကန်တရားရေးဝန်ကြီးဌာနကလည်းမလေးရှားနိုင်ငံပိုင်း 1MTV လုပ်ငန်းကနေဒေါ်လာ 4.5 ဘီလီယံခိုးယူခံခဲ့ရကြောင်းနဲ့ဒီထဲကတချို့ကတော့ဝန်ကြီးချုပ်ဟောင်းရဲ့ကိုယ်ပိုင်ပန်စင်းတွေကိုရောက်ရှိခဲ့ကြောင်းလည်းဆွတ်ဆွဲထားပါတယ်